NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပြီးမဲ့အခုအချိန်ထိအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတာကြောင့်ပုံမှန်66ဂါဂျီကိုလုံးဝဖျက်သိမ်းပေးဖို့လိုအပ်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကတောင်းဆိုလိုက်ပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲခံရသူ12ဦးရှိခဲ့ရာကဥပဒေကိုပြင်ဆင်လိုက်တဲ့2019ခုနှစ်ဩဂုတ်လကစပြီးတော့89မြို့အထိရှိလာနေတာကြောင့်တက်ကြွလှုပ်ရှားသူတွေကအခုလိုတောင်းဆိုရပါအပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြပေးထားပါဗျ
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းတွေအရမနေ့ဖေဖော်ဝါရီလ4ရက်နေ့အထိဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုမှုပေါင်း189မြို့ရှိခဲ့တယ်လို့ဖော်ပြထားပါဗျ။ဒီမိုကရေစီအစိုးရလို့ကြွေးကြော်ထားတဲ့လက်ရှိအနေဒီအစိုးရလက်ထက်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးတဲ့နောက်ပိုင်းမှာတရားစွဲဆိုခံရသူ89ဦးရှိလာတာကြောင့်သူတို့အနေနဲ့ဒီကိစ္စကိုထောက်ပြပြောဆိုနေရခြင်းဖြစ်ကြောင်းအတန်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
။အစိုးရကဘလောက်ပဲအမှုနည်းတယ်ဆိုပြီးများတယ်လေဒီတော့လက်ရှိအစိုးရလက်ထက်မှာဒီမိုကရေစီကိုတောင်းမယ်လို့ကိုကတခါတည်းဆုံးဖြတ်ချက်ချပြီးသားဆိုရင်ဒီအစိုးရပုံမှာပဲဖြစ်ဖြစ်ဒီနိုင်ငံတော်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလိုပုံမှာဝေဖန်ပြောဆိုမှုတွေကိုဒီလိုဥပဒေတွေတုံးပြီးတော့တရားစွဲရာတွေလုံးဝမရှိတင်တော့ဘူးလို့ကျွန်တော်ယုံကြည်တယ်သူတို့လည်းပဲအဲ့ဒီဟာကိုမထိန်းထားနိုင်မင်းနဲ့ယနေ့ချိန်ထိတိုင်းဒီ online ပေါ်ကနေပြီးအစိုးရကိုပြောရတဲ့အားတွေကိုဒီဥပဒေနဲ့အရေးကြီးတဲ့အမှုတွေအများကြီးဖြစ်တာကိုတွေ့ရတယ်ပေါ့နော
်။အနေနဲ့အစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုခံရတဲ့အရေးအတွက်များလာတယ်ဆိုပေမဲ့လည်းအရင်သမ္မတဦးသိန်းစိန်အစိုးရဟာသူ့အစိုးရတက်တန်းကုံဆုံးကနီး2015ခုနှစ်နောက်ပိုင်းမှာမှဒီဆက်သွယ်ရေးဥပဒေကိုစတင်အသုံးပြုခဲ့တာကြောင့်သူ့အစိုးရလက်ထက်မှာ12ဦးကိုသာတရားစွဲဆိုခဲ့တာဖြစ်နိုင်ကြောင်းလည်းမောင်ဆောင်ခကပြောပါတယ်ဥပဒေမပင်ရသေးခင်မှာဒီဥပဒေဟာအရင်အစိုးရကရေးဆွဲခဲ့တာဖြစ်တဲ့အတွက်လို့အကြောင်းပြပြီးလက်ရှိအစိုးရမှာတာဝန်မရှိဘူးလို့ဇောရကတက်လို့ရနိုင်ပေမဲ့ဥပဒေကိုပြင်ဆင်ပြီးသွားတဲ့နောက်ပိုင်းမှာအခုလိုတရားစွဲဆိုတဲ့အရေးအတွက်များလာတာကိုကြည်ချင်းအားဖြင့်ပြင်ဆင်လိုက်တဲ့ဥပဒေဟာထိရောက်မှုရှိမရှိဆိုတာကိုသုံးသပ်လို့ရနိုင်တယ်လို့လည်းမောင်ဆောင်ခကပြောပါတယ်ဥပဒေကိုပြင်ဆင်ပြီးသည့်အချိန်အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေကကိုကိုကိုကာကွယ်ဖို့အတွက်ဒီဥပဒေကိုအသုံးပြုနေတာတွေ့ရတယ်ဆိုတာကိုလည်းမောင်ဆောင်ခါကထောက်ပြပါတယ
်။အခုဒီနော်အဲ့ဒီ89မြို့မှာမှဒီစီးပေါင်း24မြို့ဟာစစ်တပ်ကိုယ်စားလှယ်နဲ့အစိုးရဝန်ထမ်းတွေကဆွဲတယ်ဆိုတာကိုလည်းကျွန်တော်ရှာဖို့ပြည့်စုံရပေါ့။အဲ့တော့ဟိုပြောချင်တာကဒီ89မြို့ကတာမန်မှုမဟုတ်ဘူး။ဟိုနိုင်ငံရေးနဲ့ဆက်နွယ်ရပြီးဒီစစ်တပ်ကိုယ်စားလှယ်တို့ဒီအစိုးရဝန်ထမ်းတွေရဲ့ဒီအဲဒီဟိုလုံကြီးကိုင်ကြီးအမှားတို့ဒီအကျင့်ပြတ်ထားသားမှုတို့ဟိုစတဲ့ပြင်ဒီနောက်ကဘက်လိုက်တာတို့ဒါဒီပေါ်မှာအာမူတည်ပြီးတော့ဝေဖန်ပြောဆိုရတာဒီပေါ်မှာအဲဒီဒီဖြစ်တော့ကုသလေဒီနည်းအစိုးရဝန်ထမ်းတွေဆွဲထားတာတို့ကျွန်တော်တို့အများဆုံးသိရှိရတယ်ပေါ့အဲ့တော့ဒီအမှုဟာဒီနေ့ချိန်ထိတိုင်ပြင်ပြီးခဲ့တော့လည်းပဲဒီအစိုးရနဲ့လွတ်တော်ကုသလေတွေရဲ့ဒီလူစုကဝေဖန်လာတဲ့ဒီနိုင်ငံရေးရဝေဖန်မှုတွေကိုဟိုပြန်ပြီးတော့ cover လုပ်ခြင်းလို့အဲ့ဒီဝေဖန်တဲ့သူတွေကိုဖိနှိပ်ဖို့အတွက်ဆက်လက်အသုံးပြုနေတာကိုတွေ့ရတယ်လို့ပြောလို့ရတယ်ခင်ဗျာ
လက်ရှိအစိုးရကပြင်လိုက်တဲ့ဥပဒေဟာအခုချိန်ထိထိရောက်မှုမရှိဘူးဆိုတာကိုပြသနေတာကြောင့်ဒီကိစ္စကိုအသေးချာပြန်လည်သုံးသပ်ပြီးဒီဆက်သွယ်ဥပဒေကိုလုံးဝဖျက်သိမ်းဖို့သူတို့အနေနဲ့တောင်းဆိုကြောင်းမောင်ဆောင်ခါကပြောပါတယ
်အဲဒီလက်ရှိနောက်ပိုင်းပြင်ဆင်ပြီးနောက်ပိုင်းအမှုတွေတိုးတက်လာတဲ့အပေါ်မှာဝကြည့်ပြီးတော့ဒီဥပဒေကိုအမြဲဆုံးပြန်လည်သုံးသပ်ပြီးတော့ထပ်မံပြင်ဆင်ဖို့ကျွန်တော်တို့တောင်းဆိုချင်တယ်ဆိုတော့ပြင်ဆင်တဲ့နေရာမှာလည်းအခုဖြစ်ရင်ဒီအတေချက်မှုလိုကိစ္စမျိုးဟာဒီရာဇတ်ကြီးမှာပုံမှန်900ပါရှိပြီးသားဖြစ်တဲ့အတွက်တက်တက်ဒီကအွန်လိုင်းကဒီကဆွဲဆိုရတာမျိုးမလုပ်တော့ဘဲနဲ့ဒီအတေချက်မှုဆိုရင်အွန်လိုင်းမှာပဲဖြစ်ဖြစ်ဒီအပြင်နေပြင် offline မှာပဲဖြစ်ဖြစ်ဒီ900နဲ့ဆွဲဆိုလို့ရတာဖြစ်တဲ့အတွက်ဒီဆက်တွေဥပဒေမှာပါတယ်ပုံမှန်60ကကြီးကိုအပြီးတိုင်းပဲဖြတ်ပေးလို့ကျွန်တော်တောင်းဆိုချင်တာဖြစ်ပါတယ်ခင်ဗျာ
အနေဒီအစိုးရက2019ခုနှစ်ဩဂုတ်လမှာဒီဆက်တွေ့ရေးဥပဒေကိုပြင်ဆင်ရေးဆွဲလိုက်ခြင်းကဒီပုံမှန်နဲ့တရားစွဲဆိုခံရသူတွေကိုအာမခံပေးတဲ့အခွင့်အရေးပါထည့်သွင်းဖော်ပြထားတာရှိပါတယ်။အခုချိန်ထိတရားစွဲဆိုခံထားသူတွေထဲမှာသတင်းမီဒီယာလောကက9ဦးသာပါဝင်ပြီးကျန်တဲ့သူတွေအားလုံးကတော့တက်ကြွလှုပ်ရှားသူတွေနဲ့တာမန်အယတ္တပြည်သူတွေဖြစ်တယ်လို့အတန်အဖွဲ့ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေဆဲဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာမှာဒီစိတ်တပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က31မှတ်ရထားရာကဒီနှစ်မှာတမတ်လျှော့ပြီးအမှတ်30ရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ Writer သတင်းတောင်နှစ်ဦးကိုဖမ်းဆီးပြီးထောင်ဒဏ်အပြစ်ပေးခဲ့တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့အပေါ်ဖိနှိပ်မှုတွေကြေကြေပြန့်ပြန့်ရှိနေဆဲဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။